ထိုင်းနိုင်ငံမှာရောင်းစားခံခဲ့ရတဲ့မြန်မာလူထုမှတချို့ကိုပြီးခဲ့တဲ့ရက်ပိုင်းကကဲတင်နိုင်ခဲ့သလိုလူကုန်ကူးမှုခိုင်းကိုလည်းအောင်မြင်စွာဖမ်းဆီးနိုင်လိုက်ပြီဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ပြီးတော့မြန်မာလူထုမှအများစုရှိရာမဟာချိုင်ဒေသနဲ့မဲခေါင်ငါးဖန်လေးစိတ်တို့မှာလေစိတ်တို့မှာထိုင်းဆိုရလူကုန်ကူးမှုအထူးရဲတပ်ဖွဲ့ AHDD နဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့တို့ကနေပူးပေါင်းပြီးတော့ဖမ်းဆီးခဲ့ကြတာဖြစ်ပါတယ်။အခြေအနေသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မန်အေးမာကသတင်းပေးပို့ထားပါရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့မဟာချိုင်မဲခေါင်ငါးဖန်လေစိတ်မှာရောင်းစားခံရသူတွေကတဦးကထွက်ပြေးလွတ်မြောက်လာပြီးတဲ့နောက်လူပွဲစားတွေကိုပါဖမ်းဆီးမိပြီးသူနဲ့အတူရောင်းစားခံရသူနှစ်ဦးကိုပါဂျွန်လ9ရက်နေ့ကကယ်တင်နိုင်ခဲ့တာပါပထမဆုံးထွက်ပြေးလွတ်မြောက်လာတဲ့အသက်18နှစ်အရွယ်လူငယ်တဦးကတော့သူရောင်းစားခံရပြီးတဲ့နောက်ထွက်ပြေးလွတ်မြောက်ခဲ့ပုံကိုအခုလိုပြောပြပါတယ
်မာတန်ပုံမယုံသွင်းမိမယ်ဆိုပြီးခေါ်ပြီးတော့အဲနေပြီးတော့မာတန်ရောက်တော့ဆိုင်ငယ်နဲ့ပြင်စီတနားကြီးကျော်လောက်စီးပြီးတော့ဟိုကန်းစန္နာရောက်သွားကန်းစန္နာရောက်သွားတော့အမတို့ကစားတယောက်တောင်းနေထုတ်သွားပြီးတော့တို့ပြန်သွားတယ်ပြန်သွားပြီးတော့ကျွန်တော်၃ယောက်အမထားခဲ့တယ်မော်နေနဲ့ထားခဲ့မောင်ရတို့ခါမှာပြိတ်ခံမောင်ရတို့ခါမှာပြိတ်ခံရောပြန်မလို့တော့ပြန်မယ်လို့ပြောတော့တို့ပြောတဲ့ပြန်လို့မရတော့ဘူးတဲ့တို့တော့ပတ်စံတရားတောင်းထုတ်ပါပြီတဲ့အားနဲ့အခါမှာထားရတယ်ညငယ်9နှစ်လောက်ကျတော့အဲကျွန်တော်လည်းပါတယ်2ယောက်ကိုခွဲထုတ်ရတယ်တသက်ဆိုင်ကနေခေါ်ထုတ်ရကျွန်တော်အခါမှာထားခဲ့တယ်အားကျွန်တော်လည်းမနေ့4နှစ်လောက်ကျတော့အဲအခန်းခေါင်မိုးကနေရောခေါင်မိုးကြားရနေတိုးထွက်လာတိုးထွက်ပြီးလာ
လူငယ်သုံးဦးကိုထိုင်းလူကုန်ကူးမှုအထူးရဲတပ်ဖွဲ့နဲ့အတူထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကယ်ဆယ်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံတွင်မှ passport ပွဲစားအလုပ်တွေလုပ်တဲ့မြန်မာရွှေ့ပြောင်းလုပ်သမားတွေကိုလှေပေါ်မှာရောင်းစားရမှာနာမည်ကြီးနေတဲ့လူမောင်ခိုဂိုင်းတစ်ခုကိုပါဖမ်းဆီးလိုက်နိုင်တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။ကျွန်တော်2017ခုနှစ်လောက်တွေကလိမ့်နေတဲ့အဲ့ဒီဒေါ်ချန်းဆိုတဲ့အမျိုးသမီးကိုဆရာခံပြအဲ့ဒီချမ်းကိုလဲရဖန်ရှင်နေပြီးတော့မေကောင်နေစိတ်ကပွေးစားမရစုစုပေါင်းဒီပွေးတိုင်းမှာပွေးစားစုစုပေါင်း9ယောက်ကိုကျွန်တော်တို့ဖမ်းမိနိုင်လိုက်တယ်လွမြောက်လာတဲ့လူသမားရေတက်ကတော့3ယောက်ပဲရှိတယ်ဒါပေမဲ့ကျွန်တော်တို့အရင်တုန်းကကူညီမှုတဲ့အလုပ်တွေမှာလူတွေအများကြီးရပါပဲပွေးစားတယောက်ရဖို့ဆိုတာတော်တော်ကိုခက်ကျွန်တော်တို့ကြိုးစားရတယ်ဒီတခါတော့ပွေးစားခိုင်းတဲ့ခိုင်းလုံးကိုရလိုက်တဲ့ကျွန်တော်တို့မြန်မာအလို့သမားတွေအတော်များများအတွက်ဟိုအန်ဂျီကင်းတော်တွေတော့ကျွန်တော်တို့အနေနဲ့ဝင်းရောက်တယ
်အလားတူပဲဂျွန်လ6ရက်နေ့ကထိုင်းနိုင်ငံဖူခက်မြို့ကန်းနီ၅ဖမ်းလီမှာရောင်းစားခံခဲ့ရပြီးဘတ်ငွေ1000ကျော်နဲ့လာရောက်ရွေးထုတ်ဖို့အတွက်ပြောဆိုလာတဲ့အတွက်လူကုန်ကူးမှုတိုက်ဖြတ်ရေးတွေရဲ့အကူအညီနဲ့လူပွဲစားတချို့ကိုဖမ်းဆီးနိုင်ခဲ့ကသူတို့နဲ့အတူရှိနေတဲ့၅ဖမ်းလီမှာရောင်းစားခံခဲ့ရတဲ့အသက်16နှစ်အရွယ်ကလေးတူဦးပါဝင်ကရင်မျိုးသား၄ဦးကိုလည်းကယ်ဆယ်နိုင်ခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားဖွံ့ဖြိုးရေးဌာနကတာဝန်ခံကိုမိုးဝေကပြောပါတယ်
။ဒီကလေးလေးတွေကတော့ဒီကုတောင်ရဲ့ဒီကြီးအောင်မှစင်ထားတာ။ကုတောင်ရဲ့ကုတောင်မှဒီအောင်မှရေရှည်ရတယ်ဗျာ။ဒီကြီးအောင်မှဒီကလေးလေးဒီခံရတဲ့လူတွေအားလုံးလက်ရာကိုစင်ထားတာသူတို့
။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာထိုင်းလူကုန်ကူးမှုအထူးရဲတပ်ဖွဲ့ရဲ့အကူအညီနဲ့ထိုင်းနိုင်ငံတွင်မှရောင်းစားခံရတဲ့လူကုန်ကူးခံရသူတွေကိုကယ်တင်ခဲ့ရမှာ2011ခုနှစ်မှာလူ90 2012ခုနှစ်မှာ292ဦး2013ခုနှစ်မှာ264ဦးနဲ့2014ခုနှစ်ထဲမှာလူ90ကိုကယ်တင်နိုင်ခဲ့တာပါဒီနှစ်ထဲမှာပဲလူပွဲစား၈ယောက်ကိုဖမ်းဆီးလိုက်နိုင်တယ်လို့လည်းဆိုပါတယ်။2013ခုနှစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အစီရင်ခံစာအရထိုင်းနိုင်ငံဟာအစိုးဆုံးအဆင့်နံပါတ်3အဖြစ်သတ်မှတ်ခံရတာပါ။လူကုန်ကူးမှုတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံအနေနဲ့နှိမ်နှင်းမှုတွေရှိနေပေမဲ့အိန္ဒိယချင်းမြန်မာနိုင်ငံကအလုတ်ရှာဖွေလူသူတွေများကြတာကြောင့်အလုတ်ကန်ရှာဖွေရင်းနဲ့လူကုန်ကူးမှုတွေဖြစ်လာရတယ်လို့လည်းထိုင်းအန္တရာယ်ကပြောဆိုနေကြပါတယ်ရှင်။